တဲ့နလခုနဲ့ပတ်သက်ပြီးတော့ကမ္ဘာတဝန်းအနိုင်ကိုခံနေရတဲ့သတင်းသမားတွေကအရေးတကြီးအဖြစ်ဆုံးသတင်းသမားဆယ်ဦးထဲမှာမြန်မာနိုင်ငံမှာဖမ်းဆီးခံနေရတဲ့ Reuters သတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့လည်းပါဝင်တယ်လို့ Reuters သတင်းမှာမနေ့ကဖော်ပြထားပါတယ် AP Reuters Forbes နဲ့ဒီ Time အပါအဝင်နာမည်ကြီးသတင်းဌာနတွေစုပေါင်းပြီးတော့ One Free Press Coalition ဆိုတဲ့သတင်းလွတ်လပ်ခွင့်ညွန်ပေါင်းအဖွဲ့ကိုပကြတဲ့ခင်ကထူထောင်ခဲ့ပြီးအဲ့ဒီညွန်ပေါင်းအဖွဲ့ကနေအနိုင်ကိုခံအရေးတကြီးသတင်းသမားဆယ်ဦးရဲ့အမည်စင်းကိုမနေ့ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ကမ္ဘာတဝန်းဖိနစ်ခံအရေးတကြီးသတင်းသမားတွေရဲ့စီးရင်ကိုလစဉ်ထုတ်ပြန်သွားမယ်လို့လည်းဆိုပါတယ်သတင်းလက်ခွင့်ညွန်ပေါင်းဖွဲ့ရဲ့ပထမဆုံးထုတ်ပြန်တဲ့အရေးတကြီးသတင်းသမားတွေရဲ့စီးရင်ထဲမှာမြန်မာနိုင်ငံက1000နှစ်ကြာခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ပါဝင်ဖိလစ်ပိုင်နိုင်ငံက2ဦးဗီယက်နမ်နိုင်ငံက2ဦးတူရကီနိုင်ငံကဒီဆော်ဒီအရေဗျတန်ယုံမှာတက်ခံရတဲ့ဂျမိတ်ခါရှိုဂီပါဝင်ဆော်ဒီအရေဗျက2ဦးကိုလံဘီယာတောင်ဆူဒန်တူရကီကင်မရွန်နဲ့မော်ရီတေးနီးယားနိုင်ငံတွေကသတင်းတောက်တွေတဦးစီပါဝင်ကြပါတယ်။ပြည်သူတွေကိုသတင်းတွေတင်ပြနိုင်မှုကြိုးပမ်းမှုတွေကြောင့်ဖမ်းဆီးခံအနှိမ့်ဆက်ခံအသက်ခံခဲ့ရတဲ့ကမ္ဘာတဝန်းကသတင်းသမားတွေရဲ့အခြေအနေတွေကိုအဆက်မပြတ်သိနေနိုင်အောင် One Free Press Coalition ညွန်ပေါင်းဖွဲ့ကလစဉ်စီးရင်ထုတ်ပြန်သွားမှာဖြစ်ပါတယ်။